တမရောကဗိုလ်ချုပ်ကြီးတွေပါဝင်တဲ့အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကိုယ်စားလှယ်အဖွဲ့တို့ထိုင်းနိုင်ငံမှာဒီကနေ့တွေ့ဆုံဆွေးနွေးရမှာ RCSS ဥက္ကဋ္ဌရဲ့ NCA လေးနှစ်ပြည့်အခမ်းအနားခီးစဉ်နဲ့ပတ်သက်ပြီးတော့မကြေမလည်ဖြစ်ခဲ့တာတွေကိုဖြေရှင်းနိုင်ခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတနစ်ကြော်ကြာရပ်ဆိုင်နေခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြည်လဲစတင်ရေးအတွက်အခြေအလဲဆွေးနွေးနိုင်ခဲ့တယ်လို့နှစ်ဖက်ကိုယ်စားလှယ်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကအပြည့်အစုံတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးယွတ်စစ်ဟာဟိုမင်းလင်းခေမိုးနဲ့နမ်ဆန်တောင်ကြီးကတဆင့်နေပြည်တော်ကိုလာရောက်ဖို့စီစဉ်တဲ့ခရီးကိုတမရော်ကတမ်းမြစ်ခဲ့တဲ့နောက် NCA အပြည့်အစုံချုပ်လင်းနှစ်ပြည့်အခမ်းအနားကို RCSS ကမတက်ရောက်ခဲ့ပဲမပြေမလည်ဖြစ်ခဲ့တာပါ။အဲ့ဒီနောက်ပထမဆုံးအကြိမ်ဖြစ်ဗိုလ်ချုပ်ကြီးတွေပါဝင်တဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ RCSS ကိုယ်စားလှယ်အဖွဲ့တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးရမှာဒီမပြေလည်မှုတွေကိုဖြေရှင်းနိုင်ခဲ့တယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ငင်းကပြောပါတယ်
ကဲအဲ့ဒါတော့ပြည်လည်မှုရပါပါပြီအမှန်ဆိုအဲ့ခီးစဉ်ကိစ္စကပြောမယ်ဆိုရင်တော့တချို့ကိစ္စတွေကနားလည်မှုလွဲတဲ့ကိစ္စတွေပါမယ်တစ်ခါတလေဟောပေါ့ဟိုအချိန်ပေါ့အချိန်လည်းလိုအပ်တယ်နောက်ပြီးတော့ကျွန်တော်တို့ communication line ပေါ့နော်တချို့ဟာတွေလည်းနည်းပြတ်တောက်တဲ့နေသားရှိတော့အဲ့ဒါကိုကျွန်တော်တို့တရားပြင်မိတယ်ဒါကြောင့်နောက်နောက်မှာကျတော့ဒီအကေခီးစဉ်လူကြီးတွေပေါ့ကျွန်တော်လူကြီးတွေဆိုတော့ကျွန်တော် EO ဆယ်ဖွဲ့ရဲ့လူကြီးခီးစဉ်တွေရှိတဲ့ဆိုရင်တရားညှိရမယ်အချင်းယူတရပြင်ဆင်ပြီးမယ်ပယ်လမ်းကြောင်းလာမလဲပယ်ပုံပယ်နီးနီးလာမလဲစတဲ့မယ်အဲ့ဒါလုတ်ပြီးမှသွားကြအောင်ဆိုတဲ့မူအားမျိုးပဲအဲ့ဒါကျွန်တော်ကြော်ဖြတ်နေခဲ့ပါရှင်းရှင်းနေခဲ့
နှစ်ဖက်တွဲဆုံဆွေးနွေးပွဲအပြီးကျင်းပတဲ့ဒီသတင်းစာရှင်းလင်းပွဲမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကဒီကနေ့အဓိကအချက်၅ချက်ဆွေးနွေးခဲ့ကြောင်းအခုလိုပြောဆိုပါတယ
်တပ်ဖက်တစ်ကတော့ကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ကိုဘယ်လိုဆက်သွားကြမလဲပေါ့နော်ဟိုလာမဲ့ကျွန်တော်တို့ GICN စီဝေးပေါ့နော် PPS စီဝေးပါညီလာခံတို့ကျွန်တော်ဘယ်လိုသွားကြမလဲဆိုတာဆွေးနွေးတယ်။နံပါတ်1ချက်ကတော့ဟိုဥက္ခရာကြီးရဲ့ခီးစင်ပေါ့နော်ဒီဖြစ်စင်ပေါ်မှာတင်ကန်းစာယူပြီးတော့ကျွန်တော်နှုတ်နှစ်ဖက်ပေါ့။နောက်မှာဒါမျိုးဖြစ်ရတယ်မဖြစ်အောင်ဘယ်လိုသွားကြမလဲဆိုတာနံပါတ်ဆွေးနွေးတယ်ပေါ့နော်။အဲနံပါတ်3ကတော့ကျွန်တော်တို့ယုံကြည်မှုတည်ဆောက်ရေးပိုင်းပေါ့ဒီအထူးသဖြင့်ကျွန်တော်တို့တက်မလို့ကဗိုလ်ချုပ်ကြီးရာပြည်ကိုဗိုလ်ချုပ်ကြီးမင်းအောင်တို့လည်းပါတဲ့အတွက်ဟိုတော်တော်များများပေါ့နော်။ဟိုအောက်ခြေကိစ္စလေးတွေလည်းဆိုနေနိုင
်ကြံအချက်တွေကတော့ RCSS ဌာနချုပ်လွိုက်တန်းလန်းအပါဝင်မုံတော့မုံထားဒေတာဖွံ့ဖြိုးရေးလုပ်ငန်းနဲ့လက်ရှိနိုင်ငံတကာမှာအစိုးရရင်ဆိုင်နေရတဲ့အခြေအနေတွေကိုရှင်းလင်းဆွေးနွေးခဲ့တာဖြစ်ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်ပြန်လည်စတင်နိုင်ရေးအတွက်ဆွေးနွေးရမှာကောင်းမွန်တဲ့ရလဒ်တွေရခဲ့ကြောင်းလည်းဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်
။ပထမတော့ကျွန်တော်တို့စစ်စစ်လာတာက GNCM စီဝေးလုပ်မှာဟုတ်လုပ်ပြီးမဆက်သွားမယ်ဆိုတော့ဒါကြောင့်အခုပြောမယ်ဆိုရင်တော့ဒီအဓိက highlight လုပ်တာကတော့ဒီ GMCM စီဝေးကျင်းပမယ့်အနေထားပေါ့နော်ဘလောက်တိုင်းတာဖြစ်နေမလဲဘယ်ချိန်လုံးမှလုပ်မယ်လို့ဆိုတဲ့အရဆွေးနွေးခဲ့တယ်ဆွေးနွေးခဲ့တယ်တော်တော်လေးကောင်းမွန်တဲ့ရရခဲ့ပါတယ
်လာမယ့်ဒီဇင်ဘာလပထမပတ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့ PPSD ကငင်းချိုင်းလုပ်ငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးကျင်းပမှာဖြစ်ပြီးဒုတိယပတ်မှာ JICM ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ပူးတွဲအကောင်အထည်ဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုကျင်းပမှာဖြစ်ပါတယ် JICM အစည်းအဝေးကျင်းပပြီးနှစ်ဖက်ညှိနှိုင်းနိုင်ရင်တော့လာမယ့်နှစ်မှာပြည်ထောင်စုငင်းချိုင်းရင်းညီလာခံ27ရာစုပင်လုံးဒုတိယအစည်းအဝေးကိုပြန်လည်စတင်နိုင်မှာဖြစ်ပါတယ်ငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကတော့မကြမီငင်းချမ်းရေးလုပ်ငန်းစဉ်ပြန်လည်စတင်နိုင်မယ်လို့ယုံကြည်ကြောင်းအခုလိုပြောပါတယ်။
အဲ့တော့နောက်ပြန်မှာလည်းကျွန်တော်တို့ဒီ NC လက်မှတ်ထိုးထားဆယ်ဘွဲ့ရဲ့ကိုယ်စားလှယ်လေးနဲ့လည်းနောက်ပြန်တွေ့ဖို့ရှိတယ်လို့ KNU နဲ့လည်းကျွန်တော်တို့နောက်ရက်တွေမှာတွေ့ဖို့စဉ်းစားနေရှိတယ်။ဒီဆွေးနွေးပွဲတွေကနေရှေ့ဟိုဆက်သွားနိုင်ဖို့တော့တော်တော်သေးတယ်လို့ပဲကျွန်တော်တို့ဒီလိုပဲယုံကြည်ပါတယ်။
ဒီကနေ့ဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်အဖွဲ့ဘက်က NRPC ဒုဥက္ကဋ္ဌနှင့်ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ကိုယ်စားလှယ်ရှစ်ဦးတက်ရောက်ပြီး RCSS အဖွဲ့ဘက်ကတော့ဗိုလ်ချုပ်ပေါင်ခေဦးဆောင်တဲ့ကိုယ်စားလှယ်၄ဦးတက်ရောက်ခဲ့ပါတယ်